ကချင်လူမျိုးရေး KIA တပ်ဖွဲ့နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲဖြစ်ပွားနေတဲ့ဖားကန်းမြို့နယ်ဆယ်စင်းရွာကစစ်ပြေးဒုက္ခတွေတထောင်လောက်တာမခံရွာဘက်ကိုတင်းရှောင်နေပြီးနေရေးထိုင်ရေးအခက်အခဲကြုံနေရပါတယ်စစ်ကောင်စီတပ်စခန်းတွေနဲ့ SND ရှမ်းပြည်တပ်စခန်းတွေကို KIA ပူးပေါင်းတပ်ဖွဲ့တွေကတွားရောက်ထိုးစစ်ဆင်သလိုစစ်ကောင်စီဘက်ကလည်းလေကြောင်းကနေထိုးစစ်ဆင်ခဲ့ပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
ကချင်ပြည်နယ်ဖားကန့်မြို့နယ်တာမခံရွာဘက်ကိုတင်းရှောင်လာတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေကိုစိုင်းတောင်စိတ်မှုနဲ့နတ်မဖြစ်ရွာဘက်တွေမှာကယ်ဆယ်ရေးအဖွဲ့တွေကဖြန့်ကွဲနေရာချထားပေးပါတယ်ဩဂုတ်လ၈ရက်နေ့ကစတင်ပြီးဆယ်စင်းရွာမှာစစ်ကောင်စီတပ်စခန်းနဲ့ SNA ခေါ်ရှမ်းပြည်တပ်ဖွဲ့တပ်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်ဩဂုတ်လ9ရက်နေ့မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။ဆယ်စင်းရွာတရွာလုံးနီးပါးမိရှုခံရတယ်လို့လည်းထွက်ပြေးတင်းရှောင်လာတဲ့ဒေသခံတွေကပြောပါရယ်။ထွက်ပြေးလာတဲ့ဒုက္ခသည်တွေနေရာထိုင်ရေးအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းစစ်ပြေးဒုက္ခသည်တွေကိုကူညီနေသူတူကပြောပါရယ်။
သမခံကထောင်ကျော်အိမနေ့ကဆိုရှင်၈00လောက်ရောက်တဲ့ခါကျတော့လက်မခံနိုင်တော့ဘူးလို့ဆိုင်းလောင်တော့ပို့ပေးမယ်လို့အဲ့လိုပြောရတာပြောရတဲ့ခါကျတော့တချို့တွေကမတော်ချင်မဲ့နဲ့လူကခိုးဝင်ကုန်ကြတာကျွန်တော်စာတင်ညောင်းနေလေခိုးဝင်တဲ့ခါကျတော့ထောင်ကျော်ရရောဗျဒီနေ့ထွက်လာတာကတော့ဝါလောက်ရှိရပေါ့30ကျော်40လောက်အဲ့လောက်တော့ရှိသေးကြဂျင်းဂျင်းစောင်းချရတဲ့အခက်ခဲကတော့ကျွန်တော်ဒီနေထိုင်ဖို့နေရာရယ်နောက်ပြီးတော့ဒီကျွေးမွေးဖို့ဈေးတွေအဲ့ဒါတွေပေါ့အခုချိန်လေးကတော့နေထိုင်ဖို့ပဲဖြစ်နေပြီလို့
လက်ရှိမှာတော့တာမခံကစာတင်ကြောင်းခရိယံဖျားကြောင်းတွေမှာလူတထောင်လောက်နေရာချထားသလိုခိုမရွာနန့်ရီတောင်ရွာနဲ့ဟောင်ပါဘက်မှာလည်း400ကျော်လောက်ရောက်ရှိနေတာဖြစ်ပါတယ်။တခြားနေရာတွေကိုပို့ပေးရတဲ့ဒုက္ခသည်တွေလည်းရှိနေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်။ဒီကဆိုရင်အကနံပါတ်7ပေါ့နော်။နံပါတ်7ဒီရွာဘက်ကိုပို့လာကြတော့ကျွန်တော်တို့138ယောက်ဒီနေ့ဆိုလို့ရှိရင်တချို့တို့ရင်မိုးချင်းမိုးကောင်းဟိုပင်အဲ့လိုမျိုးနေရာတွေပေါ့နော်မန္တလေးသွားချင်တဲ့လူတွေရောအကုန်လုံးသွားရစီစဉ်ပြီးမှပြန်လွတ်ပြလိုက်တော့တော်တော်များတယ်ပြပြန်လာတော့အဲ့ဒါခမန်းကြီးကတော့100နီးနီးလောက်ရှိပ
ါဩဂုတ်လ9ရက်နေ့ကဆယ်စင်းရဲစခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်တဲ့အချိန်စစ်ကောင်စီဘက်ကလေကြောင်းကနေအနည်းဆုံး9ချိန်လောက်တိုက်ခိုက်ခဲ့တယ်လို့တိုက်ပွဲအတွင်းပိတ်မိနေတဲ့ရွာသားတွေကိုလည်းစစ်ကောင်စီတပ်နဲ့ရှမ်းနီ SNA တပ်တွေကအစောပိုင်းမှာအခြားကိုထွက်ခွာခွင့်မပေးခဲ့ဘူးလို့ဒေသခံတွေကပြောပါတယ်နောက်ပိုင်းမှာရွာသားတချို့ထွက်ခွာခွင့်ရခဲ့ပေမဲ့လည်းကြံနေသေးတဲ့လူတွေရှိတယ်လို့ပြောပါတယ်
။အဲမင်းက300ကျော်လောက်ထွက်လာတယ်။အဲ့ဒါလည်းပဲထွက်ပြေးလိုက်တယ်လို့ကြံနေတယ်အဲ့လိုပေါ့။အဲမင်းကမကြံနေသေးတာကိုအားထုတ်ချင်လို့ရှိတ
ယ်။ဖားကန့်မြို့နယ်ဆယ်စင်းရွာအနီးပတ်ဝန်းကျင်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွှေမော်တွေမှာလုကင်နေသူလူ300လောက်ကြာတာပရိနေကထွက်ပြေးခဲ့ရကြောင်းဒေသခံ KNG ကချင်သတင်းဌာနမှဖော်ပြထားပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလောလောဆယ်သတင်းထုတ်ပြန်ထားတာမရှိသေးသလိုအရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရနိုင်သေးပါဘူးခင်ဗျာ။